of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် March 15ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ 1925.32 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့တဲ့နေ့မှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်တမနဲ့တိစုံပြီးနောက်ထပ်20လောက်ကလည်းအပြင်းထန်တရားတွေရရှိသွားပါရဲ့။ဒီခိုက်ပြင်းထဲမှာတိုက်ပွဲတွေကြောင့်ရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေတယ်လို့ပြင်သစ်ခြေဆိုင်နယ်စည်းမထားဆရာဝန်များဖွဲ့ကပြောလိုက်ပါရဲ့။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရတပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် A တို့အကြားတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေတယ်လို့တန်တရားနဲ့ဖန်းစည်းခံရတဲ့အရက်သားတွေလည်းပို့ပြီးများလာနေတဲ့သတင်းမှနားဆင်ရမှာကတော့
ဒီလိုကတော့တော့တက်ခံရတော့တယ်လို့ပြောတယ်ဒီလိုရောထင်းမှာဖန်းတာပါ
ကျေးရွာတွေတဲ့အထိဝင်ရောက်ဖမ်းဆီးခံရတဲ့အကြောင်းနဲ့အတူစစ်ပြေးဒုက္ခသည်တွေကလည်းတောင်းနဲ့ချီပြီးဖြစ်လာနေတဲ့တဲ့နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံထောင်နဲ့ချီပြီးတော့အိုးအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတိုက်ပွဲတွေမှာပိတ်မိနေပါတယ်။ဒီကနေ့ကြာရောက်တဲ့ဒီအပြည်ပြည်ဆိုင်ရာမြေချောင်းများနေ့မှာတော့ဒီအစိုးရကတည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေအကြောင်းကိုဝေဖန်ပြောဆိုပါတယ်။တပ်ငယ်မရင်းကျွလွန်သူတွေကိုထောင်တသက်ချမှတ်နိုင်တဲ့ဥပဒေချက်ဒီကနေ့အမျိုးသားလွှတ်တော်မှာအတည်ပြုပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအစည်းအဝေးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကလူပေါင်း49ယောက်ထပ်မံတိစုံပြီးနောက်ထပ်လူ20လောက်ကလည်းအပြင်းထန်တရားတွေရရှိသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးအမျိုးသမီး2ဦးကိုဖမ်းဆီးထားပြီးတန်ရရှိသူတွေအားလုံးဟာလုံခြုံရေးအတွက်စောင့်ကြည့်ခံယူခြင်းမှာမပါဝင်ဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောပါတယ်။အသက် 28 နှစ်အရွယ်တနတ်သမားဖြစ်တန်ရရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစီရင်နစ်မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Pocha ပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမျိုးထုတ်မပြောရင်လည်းနယူးဇီလန်ရုံးမြင့်တန်ရဌာန TVNC ကတော့တနတ်သမားအော်စတြေးလျနိုင်ငံ New South Wales ပြည်နယ် Grafton မြို့ကအသက် 28 နှစ်အရွယ် Brandon Tarrant ဆိုသူဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်တရားရှိသူသနတ်သမားဟာအော်စတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြမ်းဖက်ဝါရီတူအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူပေါင်းရာနဲ့ချီဝတ်ပြုဖို့ဗလီတွေမှာရောက်နေတော့တက်ခိုက်မှုဖြစ်ခဲ့တာပါ။တနတ်သမားကတော့တက်ခိုက်မှုကိုကောင်းမွန်တက်ထားတဲ့ကင်မရာနဲ့ရိုက်ကူးပြီး Facebook လူမှုကွန်ရက်မှာဓာတ်ရိုက်ပြသခဲ့ရမှာပလီတကူထဲမှာအသက်ခံရသူတွေကိုလည်းတွေ့ခဲ့ကြပါဗျ။ရွှေပြောင်းနေထိုင်သူတွေကိုကြွကြော်သူဖြစ်နေရင်ညွှန်းပြောဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မှာပဲ Facebook မှာဗီဒီယိုကိုတိုက်ရိုက်ပြသခဲ့တာပါ။ရစလုံးနဲ့တက်ခိုက်မှုဗီဒီယိုကိုတော့နောက်ပိုင်းလူမှုကွန်ရက်ပေါ်ကနေဖယ်ရှားခဲ့ပါဗျ။တက်ခိုက်မှုတွင်ပလီတကူထဲမှာလူ40တယောက်သေဆုံးပြီးတနတ်တန်ရာတွေကြောင့်စစ်ကူတာပေးနေရတဲ့48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာပါ။တက်ခိုက်မှုဖြစ်စဉ်နှစ်ခုစလုံးမှာစံချိန်တင်လာအောင်လက်နက်တွေအများများဖမ်းဆီးရမိခဲ့ကြောင်းလည်းရဲကော်မရှင်နာမင်းကြီးကပြောပါတယ်။တက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့နယူးဇီလန်မှာအကြမ်းဖက်တက်ခိုက်မှုသတိပေးအဆင့်ကိုလည်းတိုးမြင့်ထားပါတယ်။
ပြခဲ့တဲ့တနင်္ဂနွေနေ့တုန်းကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်အပိုင်းစာတွေမှာလေယာဉ်တည်နေအောင်လုပ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ကျမှုစုံစမ်းနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ကျခဲ့တဲ့အင်ဒိုနီးရှားလိုင်းယာဉ်လေကြောင်းလိုင်းလေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့အတိုင်းပိုင်းကပြောပါရယ်အီသီယိုးပီးယားလေယာဉ်အမှတ်စဉ်302ရောလိုင်းယာဉ်လေယာဉ်အမှတ်စဉ်610ပါပြန်တန်းနေစဉ်မှာအမြင့်ပေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားခဲ့တာကိုဂျိုရူးကနေအလိုလျောက်မှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါတယ်ပြန်တမ်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည်ကြားဖြင့်လေယင်မှုကခက်ခက်ခဲခဲလေယင်ကိုထိမ့်ဖို့စူးစမ်းခဲ့ရပုံရပါတယ်လေယင်နှစ်ဆင်းလုံးပြန်တက်ပြီးမကြခင်လေယင်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါတယ်အီသီယိုးပီးယားလေယင်ရဲ့ပြန်တမ်းမှုအချက်အလက်နဲ့အသက်မှတ်တမ်းတင် black box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်ဒီလေယာဉ်နှစ်ဆင်းလုံးက Boeing ကုမ္ပဏီလုပ် 737 Max 8 အမျိုးအစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှ Boeing 737 Max လေယာဉ်တွေပြန်တမ်းမှုကိုရည်နာထားပါတယ် 737 Max 8 လေယာဉ်အစင်9,000လောက်အမှားရှိတဲ့ Boeing ကုမ္ပဏီကတော့လေယာဉ်အစ်စ်တွေပေးပို့တာစိုက်ထားမယ်လို့ကြေညာပေးနေတဲ့ကအကြေညာခဲ့ပါတယ်
မေရိကန်နဲ့တာလီဘန်သဘောနဲ့ချာညီညာရေးဆွေးနွေးမှုတွေဟာဆယ်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာညီညာရေးရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆိုရတောင်ရှိသူတွေကပြောဆိုနေပါတယ်။ဒါပေမဲ့လည်းအာဖဂန်ဆိုရထဲမှာအဓိကတောင်ယူထားသူတချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆိုရကြားသဘောထားကွဲလွဲတာတွေကိုလည်းတွေ့နေရပါတယ်။ဝါရှင်တန်မှာပေါ်တူးနဲ့ဂျာသာပြည်နယ်တွေလုံးကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာကွန်ဒစ်ကရှိရှိအညံ့ခံတဲ့အဆင့်ထက်မပိုဘူးလို့ဝေဖန်ခဲ့တာပါ။ညီချင်းရေးဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဘေးပယ်ခံထားပြီးပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်သမ္မတကြီးဖြစ်တာဝန်ယူခဲ့ဘူးတဲ့မိုဟစ်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်လို့ EU ဘက်ကစိတ်ရှည်သီးခံနိုင်တဲ့အတိုင်းအတာနည်းလာပြီလို့ EU ခေါင်းဆောင်တွေကပြောနေကြရပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ရမယ့်ရက်သတင်းနှစ်ပတ်ပဲလိုတော့ချိန်မှာဒီရက်ကိုနောက်ဆုတ်ပေးဖို့အတွက်ဗြိတိန်နိုင်ငံကတောင်းဆိုမှာဖြစ်ပေမဲ့ EU ဘက်ကခက်ခဲတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။နိုင်ငံရေးအချက်အလက်နဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ထရီဇာမေကနှုတ်ထွက်မဲ့ရက်ကိုမတ်လ29ရက်နေ့ကနေဇွန်လကုန်အထိရွှေ့ဆိုင်းထားပေးဖို့မတ်လ21ရက်နေ့ကျရင် EU ခေါင်းဆောင်တွေကိုတောင်းဆိုမှာဖြစ်ပါတယ်။ဗြိတိန်နဲ့ EU ကြားနှုတ်ထွက်ရေးသဘောတူညီချက်ကိုဒီကြားထဲထောက်ခံမှုရဖို့အတွက်ဝန်ကြီးချုပ်မေစ조사ရမှာပါ။ပါလီမန်မှာအရင်နှစ်ကြိမ်မဲခွဲခဲ့တာမှာတော့နှစ်ကြိမ်လုံးပယ်ချခံရပါတယ်။ EU ခေါင်းဆောင်တွေနဲ့နှစ်နှစ်လောက်ကြာအောင်ခက်ခက်ခဲခဲညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်ကိုဗြိတိန်ပါလီမန်မှာထပ်ပြီးမဲမခွဲခင်မွမ်းမံပြင်ဆင်နိုင်ဖို့လဲဗြိတိန်အစိုးရကတခြားနိုင်ငံရေးပါတီတချို့နဲ့ညှိနှိုင်းနေပါတယ်။ဗြိတိန်ဘက်ကနှုတ်ထွက်ရေးဗျူဟာအစ်ကိုစဉ်းစားပြင်ဆင်နိုင်ဖို့နှုတ်ထွက်မဲ့ရဲ့အကြာကြီးနောက်ဆုတ်ပေးရေးစဉ်းစားတဲ့နဲ့လို့ EU ခေါင်းဆောင်တွေကို EU ကောင်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကပြောကြားခဲ့ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ချင်းညာနေပါရဲ့။တပ်ဖွဲ့တွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်တွေရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအခွင့်အရေးမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမထဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတပ်ဖွဲ့တွေပြင်းထန်လာနေတဲ့ဇန်နဝါရီလဆန်းကစလို့ပုံနေကျုံမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဦးစီးတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုရခိုင်တပ်မတော် AA ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဝင်ရောက်စီးနှင်းတက်ခတ်ခဲ့ရာကရခိုင်ပြည်နယ်မှာတပ်ဖွဲ့တွေပြင်းထန်လာတာဖြစ်ပါတယ်။တပ်ဖွဲ့တွေကြောင့်ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေကိုကန့်သတ်ခံရရတဲ့အတွက်ပရိကတ်ဖြစ်ရာဒေသမှာအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့လည်း MSF ကပြောဆိုခဲ့တာပါ။ကျန်းမာရေးဆက်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်ကျေးလက်ဒေသမှာခြေစိုက်ထားတဲ့နယ်လယ်စည်းကမ်းမပွင့်နိုင်တာနှစ်လရှိလာတဲ့အချိန်မှာပဲတခြားဝေးလံတဲ့နေရာတွေကိုစစ်ကူတမှုခံယူဖို့တွားကြရတဲ့ဒေသခံတွေအနေနဲ့ခက်ခဲတွေကြုံရတယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲမင်းပြားမြို့နယ်ကမပြားဝင်လာတဲ့သူအပြင်းထန်နာမကျန်းဖြစ်ရာကမြောက်ဦးစေးုံကိုပို့ဆောင်စဉ်လမ်းခီးမှာမြန်မာစစ်တပ်ကဖမ်းဆီးခံရပြီးနောက်ပိုင်းတိုက်ဆုံသွားတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ MSF အဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။စစ်တပ်ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်တပ်ကပြုံးတရားတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။
အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ် February 14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ Jaish e Mohammed စစ်သွဲကြောအဖွဲ့ကိုတီထောင်သူ Masood Azhar ကိုပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြင်သစ်အစိုးရကဒီကနေ့ကြေညာပါတယ်။ EU ဥရောပသမဂ္ဂရဲ့အကြံဖက်ဝါဒီအဖြစ်မတင်ကားသူစည်ရင်းထဲမှာ Masood Azhar ကိုထည့်သွင်းနိုင်ဖို့အတွက်ပြင်သစ်နိုင်ငံကဆောင်ရွက်မယ်လို့ပြင်သစ်ပြည်ထရေးဗန်နာရေးနဲ့နိုင်ငံခြားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဂျာယီအီမိုဟာမက်စစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်ပေါင်း40ထက်မနည်းသေဆုံးခဲ့တာပါ။ဒီစစ်သွေးကြောအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ်
။အမေရိကန်ဘက်ကလက်ရောက်မှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆန်းကန်ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းလုံးနဲ့နျူကလ িয়ার ဆန်တက်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားသွားမယ်အကြောင်းမြောက်ကိုရီးယားစစ်မြေတပ်တမန်တူကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ရဲ့ပြီးခဲ့လာတဲ့ဗီယက်နမ်နိုင်ငံအနှွမ်းညိုတော်ကဒုတိယတစ်ကြိမ်တိုက်သည်ဆွေးနွေးပွဲပြခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကအမေရိကန်ကိုဖြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညိုရေးအချံပေးဂျွန်ပေါ်တန်တို့ဟာရန်လိုပြီးမယုံကြည်စရာအခြေအနေတွေဖန်တီးခဲ့တာကြောင့် ခေါင်းဆောင်တို့ရဲ့အပြည့်သဘောဆွေးနွေးညှိနှိုင်းမှုကြိုးပမ်းမှုတွေအဟံတာဖြစ်ရတဲ့အကြောင်းပြည်ညမ်းမြို့တော်မှာသတင်းတောက်တွေကိုပြောခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေတာပါ။ညတဲ့လည်းနဲ့ဖြစ်သေးရေးအမေရိကန်နဲ့ဆွေးနွေးမှုပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကမကြခင်တရားဝင်ကြေညာသွားဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်
။အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကမဲ့အတုံးစီရအောင်လို့သမရအရေးပေါ်အခြေအနေကြေညာထားတာကိုပယ်ချတဲ့ဥပဒေကိုလွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမရဒေါ်နယ်ထရမ့်ကဗီဒီယိုအနာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။သမရရဲ့ကြေညာချက်ကိုပယ်ချတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှဂျာတာရင်းနီကမဲခွဲခဲ့တာမှထောက်ခံမဲ56မဲကန့်ကွက်မဲ41မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သမရရဲ့ Republican Party ဝင်အမတ်တချို့ကိုရင်းကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့တာပါ။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုပြီးသားဖြစ်ပါတယ်။အထက်လွှတ်တော်မှအတည်ပြုလိုက်တဲ့သတင်းထွက်လာပြီးတဲ့နောက်မကြာခင်မှာပဲသမရကဗီဒီယိုအာဏာသုံးပယ်ချမယ်လို့တုံ့ပြန်ခဲ့တာပါသမရရဲ့ဗီဒီယိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်၃ပုံ၂ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာတော့ဗီဒီယိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူးတတိုင်းကစိတ်သဘောမတူနိုင်တာကြောင့်ဒီနေ့စမ်းပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်မှာနေဆက်အတားစီအတွက်အသုံးစိတ်တချို့လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်သမရကတောင်းနေတဲ့ပမာဏမဟုတ်တာကြောင့်အရေးပေါ်အခြေအနေကြေညာပြီးတော့အသုံးစိတ်ရအောင်စူးစမ်းခဲ့တာဖြစ်ပါတယ်
တောက်ကြညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေကပုံမှုပြင်းထန်လာနေပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရတဲ့အရဲသားတွေပိုပြီးများလာနေပါတယ်။မနေ့ကကြောက်တော်မြွတ်နယ်ထဲဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးတရားစွဲဆိုခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာနှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေကလည်းတနေ့တခြားပုံများလာနေပါတယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဘုံမင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်ဘုတ်တော်ကလူခန်းတာကသုံးရပါဆုံးရပါအဘကျန်းသာမောင်ဦးစားနေဆန်းနောက်ပြီးတော့အဘဦးပြတဲ့ဦးစားကျောင်းမောင်တယောက်ပါအဲနောက်အဘဦးအောင်လောက်ကြီးဦးစားဆယ်ဝန်းတယောက်ပါဒီလိုကျန်းသာကားတော့တက်ဆိုင်ရတော့တယ်လို့ပြောတယ်ဒီလိုရောထင်းမှာဆန်းတာပါတော့သူ့ကိုတော့တယ်လို့ပြောပါလိမ့်စတဲ့တော့တော့ဒီကားပြီးပါဘူး
မလ၁၂ရက်နေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကြီးရွာတပော့စာတဲစုနေငှက်ပြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမြို့နယ်ចောင်းတောင်ကြီးရွာနိုင်ရေးကွန်ကြီးရေးဖွဲ့နဲ့ကားဆရာပေါင်းဆယ်ဦးကိုမြောက်ဦးမြို့နယ်ရဲ့နေမြေခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်းကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဖမ်းခံရတဲ့ငှက်ပြားယောဂတွေဟာမနေ့ကတည်ဆုံသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကအခုလိုပြောပါတယ
်။လက်နာကတော့လူနာစလမဝင်းကတော့ဒီပေါ်ပါဘူး။သူငှက်ပြားကြောင့်ဒီပေါ်တာပါသူတို့ကတော့အခုဒီမြောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့စစ်ကောင်ပြင်းပြီလို့ပြောပါတယ်ခုနကတည်းကအဲဒီမိသားစုဝင်တယောက်ကစစ်နေမှာဖို့တဲ့ကျွန်တော်ကိုပြောပါလေ
တေဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့သမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နှိစပ်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တမရော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ဘုံတို့ချုံမြို့နယ်ဆက်မှာ AA ဖွဲ့ခူအောင်နေတယ်လို့ယူဆရတဲ့နေရာတွေကိုတမရော်ကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဗုဒ္ဓတန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ပူမင်းကျေးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောရောက်နေပါတယ်။လူမှုရာတော့ဟာဟိုတော့လက်စပြောသင်္ဃာရယ်နေနေလောက်တော့ပူတော့လာပါတယ်။ဒီတော့နေရာနဲ့ဘုံချတာလေအင်းဒီပါတယ်လေပြပါတယ်ဘုံတွေကခေါင်းကြီးကြောင်းသားတွေခလုံးကြပါတယ်အဲ့ဒါကြောင့်သူတို့ကြောက်ပြီးတော့ပြစ်လာတာပါ
အလားသူကြောက်တော်မြို့နယ်ကကန်ဆောက်ရွာထဲကိုလည်းစစ်ဆောင်တရားကျော်တင်းဆောင်ရောက်ရှိနေတယ်လို့ကြောက်တော်မြို့နယ်လူမှုကူညီပေးရေးဖွဲ့ဝင်ကုကျော်လှိုင်းမြင့်ကပြောပါတယ်
ကျွန်တော်ကြောက်တော်မှာတော့ဒီကန်ဆက်ချစ်ရွာကပြစ စ်ပြေဒုက္ခတွေရောက်နေကြတယ်ဒီနေ့ရောက်ကြလိမ့်ရှိတယ်ဒီနေ့အကုန်ဆိုရင်လူကြီးကတရားနည်းပါလို့ဖြစ
်ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုပါချင်းချောင်းနေတာပါကျေးရွာအုပ်ချုပ်ရေးမှူးတို့ကလည်းမတရားသိမ်းဆက်သွယ်မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးတရားစွဲခံရတာတွေရှိခဲ့ပါတယ်။အဲ့ဒီလိုဖြစ်ရသေးကြပဲဒီမလဆန်းပိုင်းတို့ကမြောက်မြို့နယ်တွင်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ထွက်စာတင်ခဲ့ပါတယ်။ဒီလိုနှုတ်ဆက်စာတင်ခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ15ရက်နေ့ကစပြီးတာဝန်တွေပြန်လည်ထမ်းဆောင်ကြောင်းတင်ပြဖို့နဲ့တာဝန်ထမ်းဆောင်နိုင်မှုမရှိပါကအကျိုးအကြောင်းခိုင်လုံစွာနဲ့ပြန်လည်တင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တာဝန်ပြန်လည်ထမ်းဆောင်ဖို့ဟာရက်ကျေးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့လိုတယ်လို့တောင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်
။နောက်ထပ်စာတင်မှာရေးသားပေါ်ပြထားတယ်လို့ကျွန်တော်တို့မိမိတို့ဘဝလုံခြုံရေးအတွက်ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုသူတို့ကလက်ရုပ်ပေးနိုင်မယ်ဆိုရင်တော့တစ်လက်တောင်ဝန်ထမ်းဆောင်ဖို့ပြင်ဆင်လို့ရှိပါရမယ်။ကျွန်တော်တို့တောင်းဆိုချက်ကမလက်ရုပ်နိုင်ဘူးဆိုရင်တော့ကျွန်တော်တို့ဘက်ကလည်းစက်တစ်တောင်ဝန်ထမ်းဆောင်ဖို့ကဏ္ဍမရှိတော့ပါဘူး
။တာဝန်ကလည်းနှုတ်ဆက်ထားတဲ့မြောက်ဦးမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ18ရက်နေ့ရက်ကျေးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တုန်းကမြောက်ဦးမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဗုဒ္ဓတောင်နဲ့ရတိတောင်မြို့နယ်တွင်ကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလိုဖေဖော်ဝါရီဇန်ကလည်းကြောက်တော်မြို့နယ်တွင်ကိုစစ်ပေးသိမ်းဆောင်လာကြတဲ့ချင်းပြည်နယ်ပလဝါမြို့နယ်ရှင်းလဝရွာသား73ဦးကိုလည်းတမတော်ကလည်းတရားစွဲဆိုထားပါတယ်။တမရော်နဲ့အေအေကြားဖြစ်တဲ့စိုက်ပွဲကြောင့်တိရခန့်တွေအနေနဲ့ဘယ်နှစ်ဘက်ကြားညှက်နေတဲ့အနေအထားမှာကြုံနေရပြီးလုံခြုံရေးအတွက်နေ့စဉ်စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရှမ်းမြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်နေလို့ရွာသားတွေပိတ်မိနေကြတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံထောင်ပေါင်းများစွာဟာအိုးအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတော့တိုက်ပွဲတွေကြားမှာပိတ်မိနေကြပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာစီးပွားရေးစီမံကိန်းတွေတိုးချဲ့လုတ်ကိုင်လာမဲ့အခြေအနေတွေကြောင့်တိုင်းရင်းသားလက်နက်ကိုင်တွေအဖွဲ့တွေကြားမှာလည်းထိန်းချုပ်တဲ့နယ်မြေတွေချက်ထွင်ရာကနေအခုလိုတိုက်ပွဲတွေဖြစ်ပွားလာနေကြတာပါဒီအကြောင်းနဲ့ပတ်သက်ပြီး AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ DNLA တအောင်းပလောင်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေကသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။တိုက်ပွဲတွေကနေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးတော့အသက်33နှစ်အရွယ်ကျောင်းဆရာမမတ်တန်အောင်ကတော့အခုလိုပြောပြပါတယ်
။အရင်ဆုံးခေါက်ပထမဆုံးခေါက်ဖနှမပါခဲ့တော့စီးကိုမစီးရတော့တာနောက်ကအတန်နေတာကြားနေတော့လေကြောက်ပြီးတော့လေဝင်နေရနေဖြတ်ပြီးတော့မပါတော့ဘူးခဏလည်းမပါတော့ခဏခဏလည်းလဲတာပေါ့အဲ့လိုကြောက်အလန့်အနေပြီးတော့လေလူကလေဝင်နေတယ်ဖြတ်ပြီးရတာဆိုတော့
သေဝေးရှောင်ပြည်သူတွေတဲကတချို့ကတော့ဘုံကြီးကျောင်းနေမှာခိုလုံနေကြပြီးတော့ဒီထဲမှာကလေးတငယ်တွေနဲ့တကြီးရွယ်ဦးလည်းပေါင်းပါတယ်တိုက်ပွဲတွေကြောင့်စီးပွားရေးထိခိုက်ကြဆင်းလာတွေရှိသလိုကလေးတွေရဲ့ပညာရေးတွေကိုလည်းထိခိုက်လာမှာကိုစိုးရိမ်ရတယ်လို့ကျောင်းဆရာမမတ်တနာအောင်ကပြောပါတယ်
ကလေးတွေအတွက်တော့အလိုပညာရေးတွေပါရင်ဆက်ပြီးတော့မတင်နိုင်မှာတော့စိုးရိမ်နေရှင်းဒီလိုမျိုးဖြစ်တယ်ဆိုရင်မိဘတွေအနေနဲ့ကလည်းစီးပွားရေးတွေပါရင်ထိခိုက်တာမျိုးတွေရှိရယ်လေအဲ့တော့ကလေးတွေကိုဟိုပညာရေးကိုရက်ပြလိုက်တာမျိုးပေါ့အဲ့လိုမျိုးမနေတော့နဲ့အဆင်မပြေဘူးအဲ့လိုမျိုးဖြစ်မှာတော့စိုးရိမ်နေရှင်း
တိုက်ပွဲတွေကြောင့်အိုးအိမ်တွေမိလောင်ပျက်စီးတာတွေချွင်းတော်တိရစ္ဆာန်တည်ဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်အတွင်းအခုလိုတိုက်ပွဲတွေပြန်ဖြစ်လာတာဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားနေမီချင်းချုံမှုတွေချက်ထွင်လာတာကနေပဋိပက္ခတွေဖြစ်ပြီးတော့တိုက်ပွဲတွေဖြစ်ပွားလာကြတာဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းပါဝင်သူတို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုတိုးချဲ့ပြီးတော့တရုတ်မြန်မာစီးပွားရေးဇင်းကြံတစ်ခုကိုတည်ဆောက်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ရန်ကုန်ခြေစိုက်နိုင်ငံရေးကဲကတ်တူဖြစ်တဲ့ David Mathiasen ကတော့တိုင်းသားလက်နက်ကိုင်တွေကြားမှာဒီဖြစ်ပေါ်လာမဲ့စီးပွားရေးဇင်းကြံကိုထိန်းချုပ်နိုင်ဖို့အတွက်နယ်မြေတွေချက်ထွင်ရာကနေတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်တဲ့ဆိုပြီးတော့ပြောပါရယ်စစ်ဆောင်စခန်းမှာခိုလုံနေရတဲ့အသက်60အရွယ်ဦးတင်စင်ကတော့
ဆရာနဲ့ချင်းချင်းတော့မဖြစ်စေချင်ဘူးပေါ့တိုက်ပွဲတော့ဘာလို့မဖြစ်စေချင်ဘူးကျွန်တော်မိပပီတူအတွက်တော့အကျိုးမရှိဘူးပေါ့အဲ့လိုပဲငြင်းငြင်းချမ်းချမ်းတော့လိုချင်ပါတယ်
ဒါပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြည့်ရကြဖို့တောင်းဆိုထားတယ်လို့လည်းသူကဆက်ပြောပါတယ
်ကျွန်တော်တို့ဒီနမခေါ်နေထဲမှာဒီတော့တင်ထားတာပေါ့နော်အိမ်တိုင်းဒီတော့ငြိမ်းချမ်းရေးရချင်တယ်လို့အဲ့လိုပဲတင်ထားပါတယ် နှစ်ဖက်စလုံးတင်ပေးရပါလေ
မြန်မာနိုင်ငံထဲမှာဖိခဲ့တဲ့ဇမလာကစပြီးတော့မြန်မာစိုးရတပ်ဖက်ကအချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေးလာကြယာယီအပြစ်ရဆိုင်မယ်လို့ကြေညာထားခဲ့ပြီးအဲ့လိုကြေညာပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်နဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရောကြခဲ့ပေမဲ့လည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားမှာတော့တိုက်ပွဲတွေဟာမကြာခဏဆိုလိုဂျူကြားဂျူကြားဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေအစိုးရကနေပြီးတော့မြစ်ကြီးတွေပေါ်မှာရေကာတာစီမံကိန်းတွေစောက်ပြီးတော့ရေအားလျက်စစ်စီမံကိန်းတွေလုပ်ဖို့ရည်ရွယ်နေတာဟာပတ်ဝန်းကျင်ဂေဟစနစ်ကိုထိခိုက်နိုင်တယ်လို့တိုင်းရင်းသားဒေသတွေမှာပြည်ပခါတွေကိုပို့ပြီးတော့ဖြစ်ပွားလာနိုင်တဲ့အကြောင်းမတ်လ13ရက်နေ့နဲ့14ရက်နေ့မန္တလေးမြို့မှာအရက်ဖက်အဖွဲ့တွေပထမဆုံးအကြိမ်ပူးပေါင်းလုပ်တဲ့2019အပြည်ပြည်ဆိုင်ရာမြစ်ချောင်းများနေ့ကိုတက်ရောက်လာသူတွေကထောက်ပြပြောဆိုလိုက်ပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်အကြီးစားရေကာတာစီမံကိန်းတွေဟာတဘာဝဂေယစနစ်ကိုပျက်စီးသွားနိုင်တယ်လို့လက်နက်ကင်ပြည်ပခါတွေကိုပုံဖြစ်အောင်တွန်းအားပေးနေတဲ့အတွက်ဒါကိုရပ်တန့်မှုလို့ကြောင်းမတ်တလိမြို့ကအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမြေချောင်းများကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူဘွိုင်းနူးက VOA ကိုပြောပါတယ
်မြန်မာနိုင်ငံမှာညီတိရလက်စစ်စီမံကိန်းကိုမှမဆောက်ဖို့ပေါ့နော်ထောက်ဖို့ရထားတဲ့ဟာတွေလည်းအများဆုံးချက်တင်ပေးဖို့နိုင်ငံတော်ကတာဝန်ရှိတဲ့သူကျွန်တော်တို့ပြောဆိုတယ်ဒီလူတွေလိုအပ်တာကရေကာတာစီမံကိန်းတွေမဟုတ်ဘူးငြိမ်းချမ်းရေးဒီစီမံကိန်းတွေဝင်ရောက်လာလို့ပြည်ပခါပို့ဖြစ်တာလေကျွန်တော်တို့နိုင်ငံက
ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့တွန်းအားရကြောင်းပဲမြန်မာနိုင်ငံတွင်အကြီးဆုံးတည်ဆောက်မဲ့မြေဆုံရေကာတာစီမံကိန်းကိုတမဒဦးသိန်းစိန်အစိုးရလက်ထက်မှာယာယီရပ်ဆိုင်ပေးခဲ့ပါတယ်ဒီစီမံကိန်းကိုအပြီးတိုင်းဖျက်သိမ်းပြစ်ဖို့လဲတက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အဘက်ဘက်ကစဉ်းစားချင့်ငိမ့်ပြီးအမြင့်ကျကျထားဆုံးဖြတ်ရမှာဖြစ်ကြောင်းအစိုးရအနေနဲ့ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုဆုံးဖြတ်တဲ့အချိန်ကြရင်လဲဘာကြောင့်ဆုံးဖြတ်ရရဆိုတာကိုပွင့်လင်းမြင်သာမှုရှိရှိချပြသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကလူထုတွေးဆောင်ပွဲတစ်ခုမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကမြေကြီးရေပေါ်မှာစေတီဆောင်မှုတွေကိုကန့်ကွက်သူတွေကတော့ဆယ်ဆောင်မယ်ဆိုရင်အဲ့ဒီဒေသမှာပိုဆိုးရွားရဲ့နောက်ဆက်တွဲလူမှုရေးပရိပခါတွေဖြစ်လာနိုင်တယ်လို့ပြောနေကြတာပါကရင်မြေချောင်းစောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုပြောပါတယ
်။အကြိမ်ကြိမ်ရှေးတာတကယ်စောက်နေဆိုလို့ရှိရင်ဘုံသူခေါင်းစစ်တွေကဖတ်ပြလာမှာဆိုတော့ကျွန်တော်ဒီကမ္ဘာပေါင်းချင်းပေါ်မှာဒီကဒီတက်တော်ရီတက်ရှိပြီးပါပေါ့။ဒီအောက်ပိုင်းမှာရှိတဲ့ဒီဒီကတော့အခြားဒီ community impact ပေါ်ဒီနောက်ဆက်တွဲအကျိုးဆက်နေကျွန်တော်တို့ကဟိုဒီဒီရဲ့ကမ္ဘာပေါင်းချင်းကြီးရည်ပေါ်မှာ
ကောင်းဖြစ်ဖြစ်လာတဲ့ဂျင်းနီမြုံနယ်သူတွေအနေနဲ့လည်းပြည်တွင်းမှာရှိတဲ့တိုင်းသားတွေရဲ့အခွင့်အရေးကိုလေးစားရတဲ့အနေနဲ့ရေကာတာဂျင်းနီမြုံနယ်မှုတွေကိုမလုပ်ကြဘဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောကြပါဗျ။အပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုအရင်နှစ်တွေကတည်ကြားစီလုပ်လို့ရှိပေမဲ့ဒီနှစ်မှာတော့မန္တလေးမြို့မှာအဖွဲ့အစည်း14ခုစုပေါင်းလုပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။တနိုင်ငံလုံးကရေကာတာစန့်ကျင်တဲ့သူတွေမြေချောင်းအင်းအိမ်ကိုချစ်မြတ်နိုးတဲ့သူတွေနဲ့တဘာဝပတ်ဝန်းကျင်သမားတွေအားလုံးလူ400လောက်စုစည်းခဲ့ကြတာဖြစ်ပါတယ
်။တော်တော်ရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလတ်နဲ့မြေရင်းစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဟောင်းကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့ဆိုရင်စီကဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဆိုရင်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့တပ်ငယ်မရင်းကျူးလွန်သူတွေကိုထောင်တသက်အထိပြစ်ဒဏ်ပေးနိုင်တဲ့ဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းသတင်းကိုဆက်ချင်ပါတယ်။ အမျိုးသားလွတ်တော်မှာတော့ဒီတပ်ငယ်မရင်းကျူးလွန်သူတွေကိုထောင်ဒဏ်တတက်အထိတိုးမြင့်ချမှတ်နိုင်တဲ့ဥပဒေချမ်းကိုအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအထူးဥပဒေတိုးမြင့်ပြဋ္ဌာန်းပေမဲ့လို့တပ်ငယ်မရင်းမှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့မှာအသိပညာပေးတာတွေလှုပ်ဆောင်ဖို့ကလည်းပိုပြီးတော့အရေးကြီးပါတယ်လို့တပ်ငယ်မရင်းမှုဟန်တားနိုင်ရေးကြိုးပမ်းဆောင်ရွက်နေသူတွေကထောက်ပြကြပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတပ်ငယ်မရိမှုတွေတိတိတတ်တာပို့တွေ့လာခဲ့ပြီးတဲ့နောက်ဒီလိုဖြစ်ရတွေကိုထိထိရောက်ရောက်ကာကွယ်နိုင်မှုတိုက်တွန်းလှုပ်ရှားမှုတွေလည်းပုံများလာခဲ့ပါတယ်။မနေ့ကကျင်းပတဲ့အမျိုးသားလွှတ်တော်စည်းဝေးမှာတော့တပ်ငယ်မရိမှုကျူးလွန်သူတွေကိုထောင်နဲ့တသက်ထိတိုးမြင့်ချမှတ်နိုင်တဲ့ဥပဒေကြမ်းတရက်ကိုတည်ပြုလိုက်ပါတယ်။ရာဇသက်ကြီးဥပဒေပုံမှန်3.6ရဲ့ပြည်မှုပြည်ထောင်တွေကိုတိုးမြင့်တဲ့ဥပဒေကြမ်းဖြင့်ပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်တင်းကတင်သွင်းခဲ့တာကိုအတည်ပြုတာဖြစ်ပါတယ်။ဒီလိုပြည်ထောင်တွင်းမြင့်နာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးခင်မောင်စောက
3.6နဲ့အရေး3ခုရောက်မှာကဟိုပြည်တန်းကလည်းပဲဟိုဟာရှိပါတယ်နော်ဟိုထိရောက်တဲ့ထိရောက်ခံတဲ့ပြည်ထောင်ပေးနိုင်တဲ့အနေအထားမျိုးတွေလည်းရှိပါတယ်3.6မှာလည်းပဲလေဒီလိုဟိုဖြစ်ဟိုအဲ့ဒါကြောင့်ဒီတစ်ခုတည်းနဲ့တော့ဟိုလုံးဝတားမြစ်ဆိုင်တာတော့မဟုတ်ဘူးပေါ့ဒါမဲ့အဲ့လိုပြောတဲ့အတွက်ကြောင့်အထူးဥပဒေမပြဋ္ဌာန်းရဘူးမပြဋ္ဌာန်းတင်ဘူးလို့လည်းကျွန်တော်မပြောချင်ဘူးရနော်အထူးဥပဒေပြဋ္ဌာန်းတယ်ဆိုတာကတော့ဒီဟိုပြည်မှုတစ်ခုကိုပို့ပြီးတော့နော်ထိရောက်စွာနဲ့ဟန်တာဖို့ကြိုးစားတဲ့ကိစ္စတွေမှာဟိုလုပ်တတ်ကြပါတယ်နော
်မြန်မာနိုင်ငံမှာမရင်းမှုကျူးလွန်ပါကကျူးလွန်သူတွေအမြင့်ဆုံးပြည်တန်ထောင်နဲ့အနည်း20တာကြာခံရမည်ဖြစ်ပြီးအခုအထူးဥပဒေမှာရာဇဝတ်ကြီးဥပဒေပုံမှ 3.6 ပုံမှခွဲ 3 မှာအသက်12နှစ်ရောက်ကလေးတွေနဲ့မတန်ဆွမ်းမိန်းကလေးတွေပေါ်မရေမှုကျူးလို့ရင်ထောင်နဲ့20မှာထောင်နဲ့တသက်ထိချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီလိုပြစ်ဒဏ်အထူးဥပဒေပြဋ္ဌာန်းပေမဲ့လူတွေပေါ်အသိပညာပေးတာတွေလှုပ်ဆောင်မှာတက်ငယ်မရေမှုတွေရောကြမယ်လို့တက်ငယ်မရေမှုတွေကိုလိုက်ပါဆောင်ရွက်ပေးတဲ့ Legal Clinic အဖွဲ့ဒါရိုက်တာမလတ်လိုက်ကပြောပါတယ
်ပထမဆုံးတက်ငယ်မရေမှုတွေရောကြဖို့ဆိုလို့ရှိရင်ပြည်သူတွေကို awareness နဲ့ပေးရမယ်ပေါ့နော်ဒီလိုမျိုးကိစ္စတွေဒီ crime ဖြစ်တယ်ပြင်းမုံမြောက်တယ်ကိုဒီပေါ့ဒီကလေးတွေလုံရင်လည်းဒါကတိုင်တန်းတဲ့အခါမှာဖမ်းဆီးခံရမယ်ပြစ်ထန်နေရှိရဆိုတဲ့ awareness နဲ့ပိုင်းကိုထပ်ပေးရမယ်နောက်တစ်ချက်ကအရက်တေစာမူရစေဝါနဲ့ဒီပေါ့ online ကဒီလိုမျိုးမဖွင့်မရ online ကမဖွင့်မရအဲ့လိုမျိုးဟာတွေကိုကြည့်ပြီးတော့ကလေးတွေကိုလောက်တာကျွန်တော်တို့တွေ့ရတဲ့အဲ့ဒီဘိုင်းကိုအတိုင်းတာတစ်ခုချင်းကျွန်တော်တို့ကသားမြစ်ပေးရမှာပေါ့နော်။ဒါဆောင်လဲဆိုလို့ရှိရင်အဲ့ဒီဘိုင်းကလည်းတက်ငင်မတိန်ဖြစ်စေတဲ့အကြောင်းရင်းနဲ့မှတစ်ခုပါနေတာကျွန်တော်တို့တွေ့ရတယ်။လိန်ပိုင်းဆိုင်ရာပညာပေးအရင်အားနေတဲ့အခါမှာကတ္တီရဲ့အကြောင်းအရာတစ်ခုကြောင့်လိန်စိတ်ဖြစ်လာတဲ့အခါမှာဒီကိုကိုကဘလိုမျိုးဒီ set education မရှိတဲ့အခါမှာ control လုပ်နိုင်တဲ့ cut box ဆန်နိုင်တဲ့ညီကသူတို့မှမသိနေတဲ့အတွက်နဲ့ဒီဘေးနားမှာရှိရဲဘေးပတ်ဝန်းကျင်မှာရှိရဲကလေးတွေကို target ထားပြီးလုပ်တာလေကျွန်တော်တို့ပြရတဲ့အဲ့ဒီအပိုင်းမျိုးကိုလည်းကျွန်တော်တို့လုပ်ရမယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ချက်ကဒီပြစ်မှုကျူးလွန်တဲ့သူတွေဒီလိုမျိုးထောင်နဲ့တက်တက်သမတ်တဲ့အပြင်အစင်းစာရိတ္တပြည့်ပြင်ပြောင်းလဲတဲ့ဒီပေါ့နီလန်တွေကိုဒီပေါ့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေကလည်းလုပ်ပြီးလို့ရှိရင်တော့အတိုင်းတာတခုပြောချသွားမယ
်ဒီတုံးမြင့်ချမှတ်လိုက်တဲ့ရာဇသက်ကြီးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုမလပထမဘက်ကပြည်သူ့လွှတ်တော်ကအတည်ပြုခဲ့ပြီးမနေ့ကအမျိုးသားလွှတ်တော်ကအတည်ပြုခဲ့ကနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်ပြီးတော့ဒီဥပဒေဒီဖြစ်လာတော့မှဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ယူကမှာတော့အပတ်စဉ်ထုံလင်းပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ15ရက်နေ့တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်ဒီကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင့်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော
့ With the missing link between bony fishes and tetrapods including human beings so this was a fantastic
အယိုးရှိတဲ့ငါးတွေကနေပြီးတော့လူပါဝင်ကြောရွရှိတဲ့တတ္တဝါတွေအထိအဆင့်ဆင့်ပြောင်းလဲပုံအကြောင်းကိုသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားဘောလုံးပွဲမှာချန်ပီယံ3ချိန်ဆွခူးခဲ့တယ်လို့အိုလံပစ်ပြိုင်ပွဲမှာလည်းရွှေတံဆိပ်ကို3ချိန်ဆွခူးခဲ့တဲ့အသင်းဖြစ်ပါတယ်။ဒါပေမဲ့ဘာဆုမှမရတဲ့အမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးအသင်းကအားကစားသမားတွေရတဲ့စုကြေးလစာနဲ့ခံစား권မျိုးကိုမရကြဘဲနဲ့ကြားမှခွဲခြားပြီးဆက်ဆံခံနေရတဲ့အတွက်အမျိုးသမီးဘောလုံးအသင်းသူ28ဦးကAmerican Bowling Federation အဖွဲ့ချုပ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကတရားစွဲဆိုလိုက်ပါတယ်။အခုလိုမျိုးသူတို့တရားစွဲဆိုတဲ့နေ့ဟာမတ်လ10ရက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့နဲ့တိုက်ဆိုင်နေသလိုပဲလာမယ့်ဇွန်လပြင်သစ်နိုင်ငံမှာအမျိုးသမီးကမ္ဘာဖလားပွဲကျင်းပဖို့3လလောက်အလိုမှာလည်းဖြစ်ပါတယ်။စွဲချက်တင်ရမှာတော့ဘလိုမျိုးသူတို့ကိုကြားမခွဲခြားဆက်ဆံခံခဲ့ရမှုအခြေခံအကြောင်းရင်းတွေကိုထောက်ပြထားကြပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal and
a girl means being the best it means drawing the largest TV audience for a soccer matchmen or women's in American history. It means wearing our nation's crest on your jersey, taking yourself and your country to the top of the world. That's what America
is. Mingli de ga kaung song gaza ja da ba. Amyo thami de gaza de bolong pwe de ha le American tamai ma TV pwe ji pye tat a mya song ma. Naingan ye de sait par de inyi go wet pi lo gaza ja da lo ko naingan go gaba thait song go yak aw po saung pe ka ja da ba. American amyo thami de ne mingli ngai de ye chou ban mu de go naingan ga gon yu ba de.စင်တန်းရှိရှိဂုံတိတ်ခါရှိရှိစိတ်လုံရှားပွေရာကောင်းအောင်စနစ်တကျကစားခဲ့ကြတဲ့အတွက်အမေရိကန်အမျိုးသမီးဘောလုံးအသင်းကိုတိတ်ဂုံယူပါတယ်အမေရိကန်တနိုင်ငံလုံးကိုစားချီးကျူးပါတယ
်ကနေဒါနိုင်ငံမှာကစားခဲ့တဲ့2015 FIFA အမျိုးသမီးဘောလုံးအားကစားပွဲမှာအမေရိကန်အသင်းကထိုးစင်လက်ရှိချန်ပီယံဂျပန်အသင်းကို5-2နဲ့အနိုင်ရခဲ့တဲ့အတွက်ထိုးစင်သမ္မတဘရက်အိုဘားမားကအမေရိကန်အမျိုးသမီးဘောလုံးအသင်းကိုအင်ဗျူရောကိုဖိတ်ကြားခဲ့ပြီးအခုလိုဂုံကျူချီကျူးခဲ့တာပါအဲ့ဒီပွဲမှာချန်ပီယံရွှေစိတ်ဆုရခဲ့တဲ့အမေရိကန်အသင်းမှာအမျိုးသမီးရှီရန်လူကယ်လီလွိုက်ရဲ့ခြေစွန်းကိုလေသမ္မတအိုဘားမားကထိုးစင်ကချီကျူးခဲ့ပါတယ
် Of course this victory required Carly Lloyd Now Carly's no stranger to clutch performance
ဒီအောင်မြင်မှုမှာအဓိကပါဝင်ခဲ့တာကကယ်လီလွိုက်ဖြစ်ပါတယ်ကယ်လီဟာဒီလိုအောင်မြင်မှုတွေကိုဇက်တိုက်ဆွမ်းဆောင်ခဲ့သူပါ2008-2012 Olympic ပွဲတွေမှာလဲရွှေစိတ်ဆုတွေအမျိုးသမီးဘောလုံးအသင်းကရရှိခဲ့ပါတယ်။ဒီနှစ်ဂျပန်နဲ့ကစားတဲ့ပွဲမှာတော့သူ့ရဲ့ခြေစွမ်းကတိတ်ကိုကောင်းခဲ့ပါတယ်။ပွဲစလို့16မိနစ်အတွင်းမှာပဲသူ3ဂိုးရအောင်သွင်းခဲ့ပါတယ်
။ American အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာပေါ်မှာအမျိုးသမီးဘောလုံးအသင်းတွေနဲ့နံပါတ်1ဖြစ်ပါတယ်။1990ခုကစပြီး FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေကျင်းပခဲ့ရမှာ American အမျိုးသမီးဘောလုံးအသင်းက1990ခု1999ခုနှစ်2015ခုလိုနှစ်မှာရွှေတံဆိပ်ဆုတွေဆုတ်ခူးခဲ့တယ်လို့အိုလံပစ်အမျိုးသမီးဘောလုံးပွဲတွေမှာလည်း2004 2008နဲ့2011တို့မှာရွှေတံဆိပ်ဆုတွေဆုတ်ခူးခဲ့တာပါအမေရိကန်အမျိုးသားလွယ်ရည်စင်ဘောလုံးအသင်းကတော့ မျိုးသမီးလေရွေးစဉ်ဘောလုံးအသင်းရဲ့ခြေရာကိုမမိနိုင်ခဲ့ပါဘူး FIFA ကဘာဘောလုံးပွဲတွေမှာနဲ့ Olympic အမျိုးသားဘောလုံးပွဲတွေမှာတခါမှဆုမချိတ်ခဲ့ပါဘူး2018 FIFA ကဘာဖလားဘောလုံးပွဲတွေကလည်းခြေစည်ပွဲတွေတောင်မှမချိတ်နိုင်ခဲ့ပါဘူးဒါပေမဲ့အမေရိကန်အမျိုးသမီးလေရွေးစဉ်ဘောလုံးသမားတွေဟာလစာနဲ့ဆုကြီးတွေကြတော့အမေရိကန်အမျိုးသားလေရွေးစဉ်ဘောလုံးသမားတွေထဲပိုနေပြီးရကြပါတယ်ဒါကြောင့်မလာရှဲနီမှာကြောက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေနဲ့တိုက်ဆိုင်ပြီးအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးတင်ကအမေရိကန်ဘောလုံးအဖွဲ့ချုပ်ဖက်ဒရေးရှင်းကိုကြားမှခွဲခြားဆက်ဆံမှု Gender Discrimination နဲ့ California တရားရုံးမှာဆွဲချက်တင်လိုက်ပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့ USA Today သတင်းစာကြီးရဲ့အားကစားဆောင်ပါရှင် Christine Brennan က NPR သတင်းဌာနနဲ့ဆက်သွယ်မေးမြန်းကမ်းမှာအခုလိုရှင်းပြခဲ့ပါတယ
် Well soccer is has an old boys network
ဘောလုံးပွဲဆိုတာကအမျိုးသားတွေကြီးစိုးတဲ့အားကစားပွဲပါတကယ်တော့ American ဘောလုံးအဖွဲ့ချုပ်ကကမ္ဘာတစ်ဖက်မှာရှိတဲ့တခြားဘောလုံး Federation တွေပို့ပြီးပြသတယ်လို့ဆိုနေပါတယ်ကမ္ဘာတစ်ဖက်ဘောလုံးအားကစားလောကမှာကြားမှခွဲခြားမှုရှိပြီးအမျိုးသမီးတွေကိုစန့်ကျင်တဲ့စိတ်ဓာတ်ပြင်းထန်တာတွေ့ရပါတယ်ဒါပေမဲ့အမေရိကအမျိုးသမီးလေရွေးစဉ်ဘောလုံးတင်ကတော့ကမ္ဘာပေါ်မှာနာမည်အကြီးဆုံးဖြစ်သလိုအမျိုးသမီးအကစားသမားများအတွေ့စံပြနမူနာလည်းဖြစ်ခဲ့ကြပါတယ်။ဒါကြောင့်လည်းသူတို့ကဒီလောက်ခွဲခြားဆက်ဆံခံရတာကိုတော်လောက်ပြီးဆိုပြီးအခုလိုတရားစွဲကြတာဖြစ်တယ်လို့ Miss Brennan ကပြောခဲ့တာပါ။ဒါအပြင်2019ခုနှစ်ဟာအကစားမာသမကတခြားကန္ဓာတွေမှလည်းအမျိုးသမီးတွေကခွဲခြားဆက်ဆံမှုကိုကန့်ကွက်လာကြတဲ့နှစ်ဖြစ်တယ်လို့သူကဆက်ပြောပါတယ
် Here we are 3 months away from the next Women's World Cup which is coming up in France in June
ကုစုနောက်ကျင်းပမယ်အမျိုးသမီးကမ္ဘာဖလားပွဲဟာပြင်သစ်မှာဇွန်လကျင်းပတော့မှာပါအမေရိကန်နိုင်ငံမှာ Title 9လို့ခေါ်တဲ့အမျိုးသမီးများအကစားလေ့ကျင့်ရာမှာဒဏ်တူခံစား권ရရှိတဲ့ဥပဒေဟာလေ46နှစ်ပြည့်ခဲ့ပြီး48နှစ်နီးပါးသက်တမ်းရှိလာပါပြီဒါကြောင့်ဒီလိုခွဲခြားဆက်ဆံတာကိုငြိမ်းခံမှုဆိုတာကိုကြတာလိုက်တာပါပဲ2019မှာအာကစားမှာသမကလူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံတဲ့အလေထကိုစန့်ကျင်ကြောင်းပိုပြီးပြတ်လာကြတာဖြစ်တယ်လို့ Brennan ကပြောသွားခဲ့တာပါဒါအပြင်အမေရိကန်အမျိုးသမီးနဲ့အမျိုးသားလေရွေးစင်ဘောလုံးတင်ကြထင်ရှားလာတဲ့ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့လေသူကဥပမာပေးထောက်ပြခဲ့ပါတယ
် The differences in bonuses for the two teams 2014 World Cup the Men's World Cup US Soccer they lost in the round of 16 the US men did they
were yeah myuta leywese ni myut mi leywese bo lon atin wi cha khwe cha sasan mu tuku ga lo su ji pe de niya ma phit par de 2014 kaba phla bo lon pwe dong ga america myuta leywese bo lon tin ga pwe sin 16 ma be shong lu thwet khe ya par de da ba me su ji cha lo tu lo ga dollar 5.3 tan ya shi khe par de da ga shong lu thwet ya de atin ko pe khe de su ji ba နောက်တစ်နှစ်ကြာဖြစ်တဲ့2015မှာကနေဒါမှာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးတင်ကချွေတိစိတ်ဆုခုခဲ့ပါတယ်။ရရှိတဲ့စုကြီးစုစုပေါင်းကတော့ဒေါ်လာ 1.9 တန်းပဲဖြစ်ပါတယ်လို့ Brennan ကရှင်းပြခဲ့တာဖြစ်ပါတယ်။ခုလက်ရှိအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုရမှာအမေရိကန်လူရည်စင်ဘောလုံးအသင်းသူ26ဦးကိုပါဝင်ပြီးလာစားပြင်းလောက်ကင်ရတဲ့အခြေအနေကွာခြားမှုကိုအခြေခံပြီးကျမခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်တရားစွဲဆိုသူတွေနဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့ကျယ်ဝန်းတွေဖြစ်တဲ့ Alex Morgan, Megan Rapinoe, Carly Lloyd စသဖြင့်ပါဝင်ပြီးသူတို့ကကမ္ဘာပေါ်မှာအထင်ရှားဆုံးနဲ့အအောင်မြင်ဆုံးသောအမျိုးသမီးအားကစားသမားတွေနဲ့ပါဝင်ကြသလိုအားကစားလောကမှာလည်းမျိုးဆက်သစ်အမျိုးသမီးတွေအတွက်စံပြနမူနာရှေ့ဆောင်တွေဖြစ်ကြပါတယ်ခုလိုကြမခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်မှာနာမည်ကြီးမြို့သမီးဘောလုံးအသင်းရဲ့ဂိုသမာ Hope ဆိုလိုကလည်းသူတူဦးဒီ2018ဩဂုတ်လကကယ်လီဖိုးနီးယားတရားရုံးမှာကြမခွဲခြားဆက်ဆံမှုနဲ့စွဲချက်တင်ခဲ့တာရှိပြီးအခုဆိုအမှုကိုကြားနာနေဆဲဖြစ်ပါတယ်1963ခုနှစ်ကအတီးပြုတ်ခဲ့တဲ့ဒန်တူလာစာရရှိမှုဥပဒေအရလာစာဒန်တူမရတဲ့စွဲချက်နဲ့တင်ထားတာဖြစ်ပါတယ်အဲ့ဒီဆွေးကြရဲ့တိုင်တန်းချက်တစ်ခုမှာအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေဟာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့ဝင်ငွေထက်38ရာခိုင်နှုန်းပိုရတယ်လို့လည်းဖော်ပြထားပါတယ်။အမျိုးသားနဲ့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေအနေနဲ့က Gzagwin ni tagale do do pipi. Lichi in tindan siyamale. Laina yame si minriga to do be pipare. Natown sengan in natown sishi kuruma. America mutmi layuzi in polon thinga. Muta tine. Poisin bong sekobe po pee. Gzana in gedru. Natown senga kaba pla polon web swizzi so cool get it wejang. Nanga de pa lele polon kanget hari pulo kedu. Polon prick that tane chi layout tissue. Api Gejara le Pipare. Dajang Bolong Pejuge, Eddie Ni Baje Wingwe Ma, Amuta Athenio, Mute Me Thindreba, Dola Leading Shon Poli Melu, Mantabi Me, Mute Me Thinye, Aumi Mujang, Amyat Dola, Second at the Mount, Konatai, Yashi Geragule, Yondi India, Swesu Gemma, Taupia, Tabare, Japan Thingu, Nago Nagune, Kanida Ma, Natang Sangagu Nega, Nayashi, Kabapla, Bolong Wehale, American Bolong Akza the Maima. Mutayo, a mute me, polon, a thin poison, we ma. Poetry break that, a miazone, pipa, jump, tin biae, he dream by it, mute me, mia, canago, nigon, choa, parish.
You can bend, but never break me, cause it only serves to make me more determined.
Dolala dan season din sakere, mutami canago, nasing gara, piparishi, di season woman at yes, sunny mana kemale, telepia me tolu bibare, akusa biro, tutas only American queen season within sabijamare, di the rim by yet, tutas only American queen season maro, and ye ion chote do, matan swan gida pina shiny a dre, tans on di wine gida muye a chap beja a die, lilan di canae out, a chap ya bede griane, silicon veliga, nipinya community a jow.
Gita Duriya Pani Cholote Komuni Dukugane Atu the Pien Amye Ayon Chote Du Matan Swan Gita Binyan Shini Adwe Tanzon Diwan Gita Muya Achepe Mu Udai Lailan Dika Nayang Achepea Pere Kiriya Dukugo Pandi Lai Pare Agulo Kiriya Gu Pandi Nayna Jang Daha Miamami Gita Binyan Shini Adwe Orchestra Tanzo Diwan Yiri Ma Pawan Dika Naymu Akuin Yile Yanay Nawa Orchestra Gita Diwanyi Gita Muga, Gita Danzengo Piata Pini de Tuchango Kaimbi, Gita Duriya Muzon Dika Nijare Apoe Darigo, Kapibi, Kapovo, Kapimi Dikapo Dwe, Achepia Pini Dawa, Dilu Chini Muha, Tamaluri Dwe Suino, Simpila Bime, Ebi Begalu, Nyamami Gita Pina Shini, Dwekaro, Mlue Kulawau.
In the past, we've been reliant on hearing sounds around us, so I've been playing in the violin section and I've been reliant on hearing.
ကျမဘဝတလျှောက်လုံးအသံကိုပဲအဓိကအားဆိုင်နားထောင်ခဲ့တာပါတရောထိုးတဲ့အခါမှာဆိုရင်လေဘေးနာကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘဲအချင်းကိုဝင်တီးရမလဲဆိုတာကိုအကြံပြန်ခံမှန်ပြီးတော့ဝင်ရတာပါဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမသိမသာအလွယ်အချို့ရှိတတ်တာဆိုတော့လေမသိတာလာပါဘူး
အခုအခါမှာတော့မြန်မြန်မြန်ဂီတပညာရှင်တွေအတွက်ဟက်ပတစ်ဘတ်တန်လို့ခေါ်တဲ့အာယုန်ငန်ဂီတတင်ဂီတပြဒုချောင်းလေးကအထောက်အကူပြုမှာပါ Taman Lurie and Inet, Gita Muya, Chepia, Gita, Tengi Dabia, Dochango, Chibi, Nogani, like Timo Nime, Miamimi Negaro, Eri Dochane, Satare, Ayongan, Kiri, Arigani, the same, like Dinema, Piedelu, Suare, Dibisigo, Pandidu, Behek, Madoshanga.
And what it does is it senses the movement of the hand, it senses angle, senses role and pitch.
Dochama, Detare, Ayongan, Kiri, Aga, Le, Lo Shamugo, Payuare, Lagawe, Belo Chole, Adan, Name, Benya, Sadi, Piba. Dabin, Lego, Belau, Shane, Piara, Le, Capopo, Capimbin, Sadi, Pipo, Sura, Belo, Damu, Login, Le, Sura, Gole, Tina, Mare.
Elo, Ayung and Gria, Rani told you de Celedigo, Mimimi, Gita, Binashini, Chijinwa, Damamho, Legawoma, Tatare, Gria, Rani, Panubi, by break, don't come hune, Chapia, Viare, Gita Muga, Belo, Dikanile, Surago, don't come hune, Matagani, Dina, Raja, Dini, Binaha, Mimimi, Gita, Binashini, to attack Pisilelu, Suare. Sania Dikadu, Miamamian Upite, Kevin Sadizabega.
And this technology essentially plugs you into the conductor's movements, which is really exciting.
Digriagani, the same Gita Muya Lo Shamune, Seto Betara Jow, Saint Pilon Lavare, Dajow Tanzo Tiwan Girima, Miamamian Rebound, Dika Quim, Mabe Wusura Mule, Shizia Mulurabau, Bajan Lesuro, Di Nibinaga, the Gate Lua Chaku, Kola Pita Biluba.
Haptic button ကရိယာကိုအခုခါမှာတော့မြေမြမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခင်မဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် When using it and being able to also being able to feel the signals that it gives you
ဒီကရိယာအသုံးတဲ့အခါမှာအယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတံမျိုးလိုခြင်းလက်ကိုဘလို့ချိုးမဲ့အရှင်လျှော့မဲ့စသဖြင့်နဲ့လေ့ကျင့်ခံယူနိုင်ပါတယ်တိတ်မကြပါဘူးခဏဆိုရင်ပဲဘယ်လိုလုပ်ရမလဲဆိုတော့သိသွားပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတွေစဉ်းစားတတ်ပြီးတော့ဂီတသင်ဂီတတွေပြရတဲ့နေ့စဉ်တစ်ခုလို့ဆိုရမှာပေါ့ဗျာ
အခုနည်းပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကရိယာကိုတော့နောက်နှစ်မှဈေးကွက်တင်ရောင်းချဖို့မျှော်မှန်းထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေတာဖြစ်လာပါတယ်။အာရှတိုင်းမှာဆိုရင်လည်းအစစ်မြင့်နည်းပညာအသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လွှားကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။မတူခြားနားတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲ။တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ AdO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်တဲပေါ်နေတာပါ။ဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ AdO ကပြောပါတယ
်။ A lot harder to get investors. And there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုင်ထိုးရမယ်သူရှားရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယ်ရည်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့လည်းဆီလီကွန်ဗယ်လီမှာယင်းနှိမ့်နံဖို့ငွေကြေးရှင်တွေကပိုးပြီးတော့နှက်သက်ကြတယ်လို့အိုးကပြောပါတယ
် you know you have a great idea great go and push it out
ဒါစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းမြောက်နန်သူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြောက်ရွံ့မှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနှိမ့်နံသူတွေကအဆိုးမမြင်ကြပါဘူး။မောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်မှဒါမှမဟုတ်မောင်မြင်တဲ့တန်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
်။ There's been a lot of people going into depression, people who potentially commit suicide.
စိတ်တကျသူတွေတက်သေးဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
။စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွယ်ဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနီမျိုးနန်သူထွက်လွန်ကပြောပါတယ်
။ It's your ability to recruit top talent your ability to get top talent to work together well
intern တော်ရတဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဤပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကို American ပြည်အောင်စုမှာနေမဟုတ်ဘဲနိုင်ငံရခြားမှာလဲ Silicon Valley ကယင်းနီမြုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းသာမဟုတ်တော့ဘဲအရှိတောင်အာရှတစ်ခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
အောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးပါရစေ။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒေါက်ခင်မြတ်သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့နှစ်သန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေ
ဘာကြောင့်ရှာဖွေနေကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ဆီလီကန်ငါးရည်ဟာအသားစားသတ္တဝါဖြစ်ပြီးပင်နဲ့သမုတ်တရားချမ်းပြင်မှာကြက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်။6ပေလောက်အရှိရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးရည်ဖြစ်ပြီးသူတို့ကိုပြောက်ွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဂုတိရှင်သန်နေသေးပဲလို့ American သဘာဝသမိုင်းပြရိုက်ကပြရိုက်မှုတူဖြစ်တဲ့ Oliver Cremam ကပြောပါတယ
်။ These are two whole coelacanths in preserved in alcohol. Before 1938 it wasn't thought this was possible because we only knew them from
ကျွန်တော်တို့စီမှာအရက်နဲ့စိမ့်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်။1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူးဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွင်းတွေလို့တင်စားခေါ်ဆိုလို့ရှိပါတယ်လက်ရှိမှာမျိုးစိတ်အားဖြင့်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလေရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါ။ဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလည်လာနေကြတာဖြစ်ပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65သန်းလောက်ခရဲကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ဆပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်။အနောက်အိန္ဒိယသမုဒ္ဒရာနေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်မှာတွေ့ခဲ့ရတာပါ။ဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်။1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ခဲ့ရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒီငါးတွေဟာသရဝရီရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပြောက်ွယ်နေတဲ့ဂွင်းဆက်တစ်ခုလို့လည်း Oliver Cremam ကပြောပါတယ
်။ With the missing link between bony fishes and tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးယိုးရှိသရဝါတွေအဖြစ်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ပူးခဲ့တဲ့အတွက်သူတို့ဟာပျောက်ွယ်သွားရကနေပြန်ရှင်သန်လာတဲ့သဘောဖြစ်နေပါတယ
်ရင်းနေသရဝါလေးတွေကနေတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေကွဲပြားလာခဲ့တာဖြစ်ပါတယ်ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်နိုင်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာသွားသလိုရွေ့ရှားနိုင်တာဖြစ်ပါတယ်ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆာနိုင်ပါတယ်။ကြောရွတ်ရှိသရဝါနဲ့ကွာရာကတော့သူတို့ရဲ့ကြောရွတ်ဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတွိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့ဆက်နစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တတသမနှစ်ရာဂိုင်းနှုံးတာရှိပြီးကြံနေရာတွေမှာတော့အစီရင်းနဲ့ပြည့်နေတာပါဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်တစ်ခါတော့ဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစိတ်ကြည့်တဲ့အခါမှာအထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုဂူအောင်သရဝါလို့ခေါ်လို့ရှိပါတယ်နေခါမှာရှိအောက်ကကြောက်ကူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်လောက်မှအဆာရှာစားလေးရှိပါတယ်အများအဖြင့်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေးရှိတာပါသူတို့ဟာပင်လယ်ကျမ်းပြင်တဝိုင်းမှာရွေရှားသွားလာကြက်စားနေထိုင်တာဖြစ်ပြီး ညဘက်သူတို့အစာရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေရှားသွားလာလေရှိပါတယ်သူတို့နေ့အခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရာတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်အိန္ဒိယသမုဒ္ဒရာထဲကဆီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကန်ယာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်ဒီကျွန်းတွေဟာလူသူအယောက်ပေါက်နေတဲ့အတွက်သဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်တိတ်ကိုတင့်တော်တဲ့ဒေတာပါဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထက်သန်နေကြပါတယ်အဲ့ဒီထဲမှာ Oxford တက္ကသိုလ်ကသူတေသနာပညာရှင်တွေနဲ့အတူ Nathan Anwar သူတေသနာအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီသူတို့ဟာအိန္ဒိယသမုဒ္ဒရာတွေကဆီရှီလစ်ကျွန်းတွေရဲ့ရေနှစ်ပိုင်းတွေထဲမှာဆီလီကန်ငါရှာပုံတော်ဖွင့်ကြတော့မှာဖြစ်ပါတယ်သိပ္ပံပညာရှင်တွေဟာဆီလီကန်လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှန်တန်ချက်စားတဲ့ဂေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နဲ့နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးနိုင်ပါတယ်။ဒီ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညာချက်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှာဒီကနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်ထပ်မင်းသေဆုံးပြီးနောက်ထပ်လူ20လောက်လည်းအပြင်းထန်ဒဏ်ရာရသွားပါတယ်တက္ကသိုလ်မှနဲ့ဆက်နေပြီးအမျိုးသား3အမျိုးသမီး2ကိုဖမ်းဆီးထားပြီးတန်ကြားရှိသူတွေအားလုံးကလုံခြုံရေးအတွက်စောင့်ကြည့်ခံရသူရှင်းမှာမပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောပါတယ်အသက်28နှစ်အရွယ်တနသမားဖြစ်တန်ကြားရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစနေနေ့မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Porsche ပြောဆိုထားပါတယ်ပြည်ရဲ့တနင်္ဂနွေနေ့တုန်းကပြတ်ကျသွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ပိုင်းစာတွေမှာလေယာဉ်တင်းကျင်အောင်လုပ်တဲ့ဆက်ရပုံမှန်အနေထားမဟုတ်တာတွေ့ရတဲ့အကြောင်းလေယာဉ်ပြတ်ကျမှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလထဲမှာတုန်းကပြတ်ကျသွားခဲ့တဲ့အင်ဒိုနီးရှားနိုင်ငံကလိုင်းရန်လေကြောင်းလိုင်းလေယာဉ်နဲ့ဆက်နေဆင်တူနေတယ်လို့လည်းကြွမ်းကျင်သူတာဝန်ကပြောဆိုခဲ့ကြတာပါတိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်တွေရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံခြေဆိုင်နယ်စည်းမထဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့ဇန်နဝါရီလဆန်းကဆက်လို့ပုံနေကျုံမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကျန်းမာရေးဆောင်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်မှာခြေလက်ဒေသတွေမှာအခြေစိုက်ထားတဲ့နယ်လယ်စီးကမဖွင့်နိုင်တာနှစ်လရှိလာတဲ့အတွက်တခြားဝေးလံတဲ့နေရာတွေကိုစေကုံသားမှုခံယူသွားကြတဲ့ဒေသခံတွေအခက်အခဲတွေကြုံတွေ့နေရတယ်လို့လည်း MSF ကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာဖြစ်ပါတယ်
သတင်းချင်းညုတ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိချိန်ပြောင်းပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
Welcome to the